နေပြည်တော်လွတ်တော်မှာသတင်းမီဒီယာတွေကိုသတင်းရယူခွင့်အရင်ကတည်းကပိုပြီးကန့်သတ်ပိတ်ပင်လိုက်တာနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေကကန့်ကွက်လိုက်ပါတယ်။သတင်းမီဒီယာတွေလွတ်တော်ရင်သတင်းရယူခွင့်နဲ့ပတ်သက်တဲ့စီကံသတ်မှတ်ချက်တွေဟာအရင်ကတည်းကရှိပြီးသားဖြစ်ပြီးအခုမှပိုးပြီးတော့တင်းကျပ်လိုက်တဲ့သဘောဖြစ်တယ်လို့ပြည်တော်စုလွတ်တော်ရုံးကတာဝန်ရှိသူကပြောပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါတယ်ရှင်
။လွတ်တော်ရင်သတင်းရယူခွင့်ကိုကန့်သတ်လိုက်ပြီးသတင်းမီဒီယာတွေလိုက်နာရမယ့်အချက်၁၈ချက်ပါဝင်တဲ့ပြည်ထောင်စုလွတ်တော်ရုံးကဖေဖော်ဝါရီ၅ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကြောင့်မီဒီယာတွေသတင်းရယူရတာခက်ခဲသွားတာမို့ MGN MGE စတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကဒီညွှန်ကြားချက်အပေါ်ဝိုင်းဝန်းကန့်ကွက်လိုက်ပါတယ်။၂၀၁၅ရွေးကောက်ပွဲအနိုင်ရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေပါဝင်တက်ရောက်တဲ့ဖေဖော်ဝါရီ၁ရက်နေ့လွတ်တော်အသစ်မှာသတင်းလာရောက်ရယူသူအင်မတန်များတာမို့အဆင်မပြေမှုတွေကြုံတွေ့ခဲ့ရတာကြောင့်အခုလိုညွှန်ကြားချက်ထုတ်ပြန်ရတာဖြစ်တယ်လို့ပြောင်စုလွတ်တော်ရုံးရဲ့ညွှန်ကြားရေးမှူးဦးနေဝင်းကပြောပါတယ်
။ရင်းနေရတာဒါသိရဝင်ထုတ်ပြီးသားခင်ဗျာ။ဒါလည်းကျွန်တော်အရင်တော့ red tape ကြားလိုက်ပါလို့မရှိဘူးတော့။ဒါတဲ့အဲ့လိုမျိုးဟိုအကြီးမှုတွေပါကြီးသွားရေးလာရေးအစားဒါနဲ့အစ်စ်ပြေတာတွေစိတ်ကြာဟိုတင်းပေါ်တော့နည်းနည်းလေးအခက်အခဲဖြစ်ကုန်တာပေါ့။အဲ့လိုဖြစ်တဲ့ကြရမို့ဒါလေးလည်းအကုန်လုံးကလိုက်နာဆောင်ရပါဆိုပြီးတော့အဲ့ဒါလေးကိုကျွန်တော်ထပ်ပြီးထုတ်တာပါခင်ဗျာ။ကျွန်တော်တခုဥပမာပြောပြရရင်ကျွန်တော်ဒီမှာတော်တော်ကိုယ်စားလှယ်က653ယောက်ပဲရှိပါသေးတယ်။အဲ့မှာကျွန်တော်သတင်းယူမဲ့ဖွဲ့ကသတင်းပေးဖို့က689ဦးရှိပါခင်ဗျ။အဲဟုတ်ကဲ့အဲ့လိုအခြေအနေကြောင့်ဖြစ်တဲ့ဒီကနေ့ကျွန်တော်တို့ဒီလူကြီးလည်းကန့်သက်ပေးပါ။ဟိုတည်းဖြစ်ပါဆိုတော့ကျွန်တော်အားလုံးဖွဲ့စည်းရအားလုံးကျွန်တော်ကပူးပေါင်းဆောင်ရွက်ပေးကြပါဆိုတော့ကျွန်တော်ကပန်ကြားတာပါ
။သတင်းမီဒီယာတွေရဲ့သတင်းရယူခွင့်ကိုကန့်သက်လိုက်တဲ့စီကံချက်တွေထဲမှာမီဒီယာတစ်ခုကို5ဦးထပ်မပူတဲ့လွတ်တော်သတင်းရယူမဲ့သတင်းတော်စင်းကိုလွတ်တော်ရုံးကိုပေးပို့ဖို့လွတ်တော်တွင်သတင်းရယူဖို့သတ်မှတ်ထားတဲ့နေရာတွေမှာဒါသတင်းထပ်ပုံဗီဒီယိုရိုက်ကူတာသတင်းမီးမျက်နှာတွေလုပ်ဖို့လွတ်တော်အစည်းအဝေးခန်းမှာပါဝင်မီဒီယာကန့်သက်ဧရိယာအတွင်းဝင်ရောက်ခြင်းမပြုဖို့စတဲ့အချက်တွေပါဝင်ပါတယ်လွတ်တော်အသစ်နဲ့ပတ်သက်လို့ပြည်သူတွေရဲ့စိတ်ဝင်စားမှုမြင့်မားနေချိန်မှာလွတ်တော်ကိုသတင်းလာရောက်ရယူတဲ့သတင်းသမားဦးရေအစမတန်များလာတာကြောင့်ဖြစ်ပေါ်လာတဲ့အဆင်မပြေမှုတွေဟာလွတ်တော်ရုံးရဲ့စီမံခန့်ခွဲမှုအားနေတာကြောင့်ဖြစ်တယ်လို့မြန်မာ Channel လစ်ကွန်ရက်ကဦးမြင့်ကျော်ကထောက်ပြပါတယ
်သူတို့ရဲ့စီမံခန့်ခွဲမှုအားနေလာဉာဏ်ချင်းကကိုပေါ်ပြတယ်လို့ပဲလို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုခြေနေမျိုးကလည်းလွတ်တော်တက်တဲ့ချောက်လို့မီဒီယာသမားတွေညာနဲ့စီအရင်နေပါလဲမဟုတ်ဘူး။ဒီလိုချိန်မှာအခုစိတ်ဝင်စားမှုတင်းတင်းတက်တဲ့ချိန်မှာဟိုမီဒီယာသမားများများနေတဲ့ဟာကိုအဲ့ဒီဟာကိုသူစီမံခန့်ခွဲမှုအားနေတော့အဲ့ဒီဟာကိုမီဒီယာသမားတွေပေါ်မှာဖြစ်တင်နေ
ပြောင်စုလွတ်တော်ရုံးကထုတ်ပြန်တဲ့ညွှန်ကြားချက်တွေမှာပါဝင်တဲ့လွတ်တော်တွင်ဆွေးနွေးချက်တွေနဲ့ပတ်သက်လို့နိုင်ငံတော်နဲ့လွတ်တော်တိုက်ခါမကြစေရေးကျင့်ဝတ်နဲ့အညီရေးသားကြဖို့ဆိုတဲ့အချက်အပေါ်လွတ်တော်တွင်သတင်းရယူခွင့်စီကံချက်တွေနဲ့သက်ဆိုင်မှုမရှိဘူးလို့သတင်းမီဒီယာသမားတွေကဝေဖန်နေကြတာဖြစ်ပါတယ်။သတင်းရယူခွင့်အပေါ်ကန့်သက်ချက်တွေများလာတာမို့လွတ်တော်တွင်သတင်းရယူရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာတိုင်းချာနယ်ကမအီတူလွင်ကအခုလိုပြောပြပါဗျ။ဟုတ
်ပါစနစ်မကျဘူးသတင်းရယူခွင့်နဲ့ပတ်သက်ပြီးတော့ပေါ့နော်။အဲ့ဒီကြီးထုတ်ပို့ပြီးတော့စနစ်ကျတာမျိုးတော့အမားကတော့သူ့စီတင်တယ်ပေါ့။ဒီထုတ်ပြန်ချက်ကအမားတို့သူ့ထုတ်ပြန်မှုသာရှိနေတာလေ။သူ့ချီတော့အမားတို့ကဒီတိုင်းနဲ့ကိုပိုင်ကိုအဆင်ပြေတယ်လို့လုပ်နေရတာပဲ
။ပြောင်စုလွတ်တော်ရုံးကထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ဟာသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင် NLD ပါတီကဖွဲ့စည်းထားတဲ့လွတ်တော်ရေးရာဦးဆောင်ကော်မတီတို့နဲ့ပါတိချာတိုင်မြင်ဆွေးနွေးထားခြင်းမရှိတဲ့တဖက်သက်ကြီးညာချက်တာဖြစ်တယ်လို့သူကဆက်ပြောပါတယ
်ဟိုအမားတို့ဒီမီဒီယာကိုကိုစားကြည့်တဲ့လူအနေနဲ့ပဲခေါ်တွေ့ပြီးတော့ထုတ်ပြန်တယ်ထုတ်ပြန်ချက်ပေါ့နော်တို့အနေနဲ့လက်ခံထားတာတော့ဒါဒီတဖက်သက်ထုတ်ပြန်ချက်ပဲ
2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေအများဆုံးပါဝင်တဲ့လွတ်တော်သစ်စတင်ချိန်မှာလွတ်တော်တွင်သတင်းရယူခွင့်ကိုပြည်ထောင်စုလွတ်တော်ရုံးကအရင်ထက်ပိုမိုတင်းကျပ်လိုက်တာဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းစကာလမှာတိုင်းပြည်ရဲ့သတို့ထမှန်တိုင်းဖြစ်တဲ့မီဒီယာတွေရဲ့လွတ်လပ်စွာသတင်းရယူပိုင်ခွင့်ကိုလေးစားဖို့သတင်းမီဒီယာအဖွဲ့အစည်းတွေကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်။